ဩစတြေးလျနိုင်ငံမှာတော့ ISSLM အစွန်းရောက်အဖွဲ့နဲ့အချိတ်ဆက်ရှိတဲ့လူတွေလို့အစွန်းရောက်ဝါဒီတွေနှိမ်နေတဲ့နေရာမှာထောက်လှမ်းရေးတွေကိုလုပ်ပိုင်권ပိုအာဏာပေးထားတဲ့ဥပဒေကိုလွှတ်တော်ကပြဋ္ဌာန်းလိုက်ပါပြီ။ဒါပေမဲ့ဒီနေ့ပြဋ္ဌာန်းလိုက်တဲ့နိုင်ငံတော်အလုံးစုံကြီးဖြစ်ဆက်ချက်ဥပဒေဟာသတင်းလွတ်လပ်ခွင့်ကိုထိခိုက်စေတယ်ဆိုပြီးလူ့အခွင့်အရေးအဖွဲ့တချို့နဲ့အတိုက်ခံတွေကတော့ဝေဖန်နေပါတယ်။ဘာလို့လဲဆိုတော့ဒီဥပဒေအရဆိုရင်အထူးထောက်လှမ်းရေးလုပ်ငန်းတွေနဲ့ပတ်သက်တဲ့သတင်းချက်လက်တွေဖွင့်ချသူကိုထောင်ဒဏ်10နှစ်အထိအပြစ်ပေးနိုင်တာကြောင့်သတင်းမီဒီယာသမားတွေထောင်ချခံရတဲ့ခံရနိုင်တဲ့အခြေအနေရှိနေလို့ပါ။ဒီဥပဒေအရအများပြည်သူသိတဲ့အကြောင်းတွေကိုသတင်းပို့မဲ့သတင်းမီဒီယာသမားအစ်စ်တွေရာဇဝတ်ပြစ်ဒဏ်သင့်စေနိုင်ပြီးအများပြည်သူသတင်းသိရှိပိုင်권ကိုထိခိုက်နေတာစေမယ်လို့ဩစတြေးလျသတင်းတောင်များတမကကထောက်ပြလိုက်ပါတယ်။ဒီဥပဒေအရတာဝန်ရှိသူတွေအနေနဲ့အခင်းဖြစ်ရတဲ့ဓာတ်ရိုက်မသက်ဆိုင်သူတွေရဲ့ကွန်ပျူတာတွေကိုရှာဖွေဖို့ရှာဖွေဝရမ်းရယူရမှာပုံပြီးလွယ်ကူစေဖို့နဲ့အထူးစစ်ဆင်ရေးမှာပါတဲ့ထောက်လှမ်းတွေအပြစ်ပေးအရေးယူခံတာကနေကင်းလွတ်ခွင့်တချို့ကိုရစေမှာဖြစ်ပါတယ်။ဒါပေမဲ့အစိုးရဘက်ကတော့ဒီလွတ်လပ်ခွင့်တွေကိုအာမခံပေးပြီးလူမှုဘေးလုံခြုံစေဖို့အတွက်လုပ်နိုင်သမျှလုပ်သွားဖို့စိတ်ပိုင်းဖြတ်ထားတယ်လို့ရှေ့နေချုပ် George Brandis ကဆိုပြီးဘလို့အခွင့်အရေးမျိုးကိုမှချိုးဖောက်မှာမဟုတ်ဘူးလို့ကတိပေးခဲ့ပါတယ်ခင်ဗျာ။